စစ်ကောင်စီကနိုင်ငံကိုရေးပေါ်ခြင်းတွေထုတ်ပြန်ပြီးအာဏာသိမ်းခဲ့တာမကြာခင်မှာလင်းလင်းပြေတော့မှာဖြစ်ပါတယ်။ရေးပေါ်ခြင်းတွေကိုအကြောင်းပြပြီး6လသတန်းတူတာမနက်ဖြန်စံတော်31ရက်နေ့မှာသတန်းကုန်ဆုံးပါပါ။ဒီတစ်ခါမှာတော့အမျိုးသားကာကွယ်နယ်လူမျိုးရေးကောင်စီကာလုံစည်းဝေးခေါ်ပြီးသတန်းထတ်တုံးမလားဘလို့ပုံစံနဲ့ဆက်လက်အုပ်ချုပ်သွားမလဲဆိုတာတွေပေါ့လေးလာသုံးသက်သူတွေရဲ့အမြင်ကိုရန်ကုန်ကပေးပို့လာတာကိုစီတူပြောပြပေးပါဦးခင်ဗျာ။
စစ်ကောင်စီကပြီးခဲ့တဲ့2024ခုနှစ်ဇူလိုင်31ရက်မှာအရေးပေါ်အခြေအနေကို6လသတ်တမ်းတိုးထားခဲ့တာအခုဇန်နဝါရီလ31ရက်မှာသတ်တမ်းကုန်ဆုံးတော့မှာဖြစ်ပါတယ်။နိုင်ငံကိုအရေးပေါ်အခြေအနေကြီးညာပြီးပထမဆုံးချိန်တနည်းသတ်တမ်းတိုးခဲ့ပြီးတဲ့နောက်6လစီ6ချိန်သတ်တမ်းတိုးပြီးအခုအထိကြိုးချုပ်လာခဲ့တာအခုဆိုရင်၄နှစ်ပြည့်တော့မှာပါ။ဒီချိန်မှာလည်းအရင်ခောက်တွေလိုပဲတိုက်ပွဲတွေဖြစ်နေတာနဲ့ရွေးကောက်ပွဲကျင်းပနိုင်ရေးတို့ကိုအကြောင်းပြကပုံမှန်၄နှစ်5ကိုဆက်သုံးပြီးတော့နောက်ထပ်6လတိုးသွားနိုင်ပွဲရှိတယ်လို့သုံးသပ်သူတွေကရှုမြင်ပါတယ်။ပြီးခဲ့တဲ့2024ဇူလိုင်လ31ရက်ကတက်တန်းတိုးခဲ့ချိန်မှာယာယီသမရဦးမြင့်ဆွေကျမရေးမကောင်းလို့တက်ရောက်နိုင်ခဲ့တာကြောင့်အဲ့ဒီကလေးကစစ်ခေါင်းဆောင်ကယာယီသမရတောင်းယူပြီးတော့ကာလုံကိုဥဆောင်ကျင်းပခဲ့တာပါ။ဒီခေါက်မှာလည်းအရင်လိုပဲသူကပဲဥဆောင်ကျင်းပပွဲရှိပါတယ်။နိုင်ငံရေးလေးလာသုံးသက်သူဒူးကတော့ရွေးကောက်ပွဲမလုပ်နိုင်သေးသေးတော့ပုံမှန်၄နှစ်5ကိုဆက်သုံးပြီးနောက်6လတက်တန်းတိုးသွားနိုင်တယ်လို့ရွေးကောက်ပွဲလုပ်ဖို့ယာယီအစိုးရတရက်ကိုဖွဲ့တာအစိုးရပုံစံတစ်မျိုးပြောင်းလဲတာမျိုးလည်းဖြစ်လာနိုင်တယ်လို့သူကယူဆပါတယ်။ရေလုံးန
ေတာ၃လမျိုးရှိတယ်ဒါနဲ့6လအတွင်းမှာရေကောက်ပွဲမလုပ်နိုင်သေးလို့ရှိရင်ဒီမှာ6လဆွဆွမှာပေါ့ရေကောက်ပွဲမလုပ်နိုင်သေးလို့ရှိရင်တော့တာမားပြင်6လတစ်ချိန်တက်တန်းတိုးပြီးတော့နောက်တစ်ချိန်ကျတော့မှဟလာသူတို့ရဲ့2008ပွဲကျုံတိုင်းဟိုကာလုံကိုပြန်လွှဲပေးပြီးတော့ပွဲကျင်းပါမယ်ဆိုတာဒါနဲ့6လအတွင်းမှာရေကောက်ပွဲကျင်းပါမယ်ဆိုရင်တော့အဲစစ်ကောင်ပြန်ပြီးတော့ကာလုံကိုဟိုအာဏာပြန်ရမယ်8ပွဲဒီပုံတိုင်းဆိုလို့ရှိရင်တော့အဲ့ဒီကနေပြီးတော့ဟိုတဆိုင်ရသမရကဦးစည်းပြီးတော့ရေကောက်ပွဲကျင်းပဖို့ပြင်ဆင်ရမယ်ပေါ့။ဒါ6လပြင်ဆင်ကြည့်ပြီးတော့ဆက်လုပ်ရမယ်ပေါ့။တခြားလုပ်နိုင်တာရှိပါသေးတယ်။အဲ့ဒါတော့ဒီရေကောက်ပွဲအဲမကျင်းပခင်ပေါ့နော်။ဘုလို6လလေးချင်းအပြောင်းလဲမှာဟလာအစိုးရပုံစံတစ်မျိုးပြောင်းဖွယ်ပေါ့
။ပြီးခဲ့တဲ့ကာလုံစီဝေးတွေတုန်းကရေကောက်ပွဲကို2025ခုနှစ်ထဲမှာကျင်းပမယ်လို့စစ်ကောင်းဆောင်ကထုတ်ပြောဘူးသလိုစီဝေးတော်တော်များများမှာလည်းဒီနှစ်ထဲရွေးကောက်ပွဲကျင်းပနိုင်ဖို့လုပ်မယ်လို့ပြောဆိုခဲ့တာတွေရှိပါတယ်။ဒါပေမဲ့မကြသေးခင် VOE ကရထားတဲ့သတင်းတွေအရဒီနှစ်ထဲရွေးကောက်ပွဲကျင်းပဖို့ခက်ခဲအောင်မှာမို့ဒါမဲ့နှစ်ဆတဲ့မှာမှရွေးကောက်ပွဲကိုကျင်းပဖို့စစ်ကောင်းဆောင်ဘက်ကစဉ်းစားချက်တွေရှိနေတယ်လို့သိရပါတယ်။စစ်ကောင်းစီကရေးပေါ်ကာလကို6လတစ်ချိန်တက်တန်းတိုးနေတာအခုဆိုရင်6ချိန်ရှိပြီဖြစ်ပါတယ်။တက်တန်းတိုးတဲ့ကာလမှာရွေးကောက်ပွဲလုပ်ပေးမယ်လို့ပြောဆိုခဲ့ပေမဲ့လက်တွေ့မှာဖြစ်လာနိုင်ပွဲနည်းတယ်လို့ယူဆမှုတွေလည်းရှိပါတယ်။ပြည်တွင်းစစ်ဖြစ်ပွားနေပြီးတော့နည်းမြေမတည်ငြိမ်မှုတွေတိုးလာနေတဲ့အခြေအနေမျိုးမှာရွေးကောက်ပွဲကျင်းပဖို့ဆိုတာလက်တွေ့မကျဘူးလို့ထောက်ပြတာတွေလည်းရှိပါတယ်။စစ်ကောင်စီကျင်းပမယ့်ရွေးကောက်ပွဲကိုအမေရိကန် UK နဲ့အနောက်နိုင်ငံတွေကကန့်ကွက်ထားကြတယ်လို့ဒေတာတွင်အာဆီယံဥက္ကဋ္ဌမလေးရှားပါဝင်အာဆီယံဖွဲ့ဝင်နိုင်ငံတွေကလည်းရွေးကောက်ပွဲထက်အပြစ်ခတ်ရပ်ပြီးနိုင်ငံရေးဆွေးနွေးပွဲတွေစဖို့မြန်မာစစ်ကောင်စီကိုတိုက်တွန်းမှုတွေရှိနေပါတယ်။လက်တွေ့မှာလည်းစစ်ပောင်ကပူချေလာတယ်လို့စီရေးဖီအာတွေကြောင့်စစ်ကောင်စီကောင်းဆောင်ဝကြုံကြီးမင်းအောင်လှိုင်လက်ထက်မှာမြို့ပေါင်း90ကျော်လောက်ကိုလက်လွတ်ဆုံးရှုံထားရတာပါဒီတစ်ခါ6လသတ္တန်ထပ်တိုးခဲ့ရင်လဲစစ်ပောင်ကအရင်ကထပ်ပူကျဲလာပွဲရှိတာမို့တိုင်းပြည်တည်ငြိမ်ရေးအတွက်ပူရင်လေးပွဲဖြစ်လာမယ်လို့သုံးသပ်သူတွေရှိလာပါတယ်လက်ရှိမှာငင်းချမ်းရေးအတွက်ဆိုတဲ့အကြောင်းပြချက်နဲ့တရုတ်ဖိအားကိုသုံးငင်းချမ်းရေးစကားတွေပြောနေပေမဲ့ထင်သလောက်ခီးမပေါက်တာတွေရှိနေတယ်လို့ထောက်ပြတာတွေလည်းရှိနေပါတယ်စီးရေးနိုင်ငံရေးလေးလာသုံးသပ်သူဦးတန်းစိုးနိုင်ကတော့ဒီတစ်ခါ6လသတ္တန်တိုးပြီးနောက်ပိုင်းမှာလဲတိုင်းသားတွေနဲ့ငင်းချမ်းရေးလုပ်နိုင်ဖို့ပူလွယ်ကူလာမှာမဟုတ်တယ်လို့စစ်ပောင်ပူကျဲလာပွဲရှိတယ်လို့သူကမြင်ပါတယ
်စစ်ပောင်ကတော့ကျဲနေပြီသားလားသူကတော့ထပ်ပြီးတော့ကျဲရမှာမို့လို့ဘာလို့လဲဆိုတော့ရှမ်းမြောက်ကလာရှုလို့တော့နော်တရားစဲရေးသဘောတူညီရဲ့ဒီပါလောက်တော့လုတ်ချင်လို့မဟုတ်ဘူးဒါပေမဲ့တပီလုံးမှာကတော့ဒီတိုက်ပွဲတွေကဖြစ်လာတော့မှာပါနော်ဒီနေ့ပြန်မဒီအရီရောစကိုင်းရောမကွေးရောနော်တိုက်ပွဲတွေအပြင်းထန်ဖြစ်လာလိမ့်မယ်နောက်တစ်ချိန်ထဲမှာတောင်ပိုင်းကကျွန်တော်အများစုတွေပေါ့နော်ဂျီဘီတဝဲဘက်ကအဲ့ဒီကနော်ပြီးတော့ဂရင်အများစုတွေနဲ့အလုံးတပြိုင်နက်တည်းကျွန်တော်တို့စူပေါင်းတက်ခိုက်ကြဖို့ပြင်ဆင်နေတဲ့အချိန်ဖြစ်ပါတယ်ဒီအချိန်မှာစစ်ကောင်စီရဲ့ဘယ်နှကြိမ်မြောက်နော်တက်တန်းတူတာတို့ဘာလို့ဒီကျွန်တော်တို့ပြည်သူလူထုနဲ့တပိုင်အများစုတွေဘက်ကမစဉ်းစားတော့ပါဘူ
းအဲဒီစီးပွားရေးကဲခတ်တွေကတော့ရွေးကောက်ပွဲမလုပ်နိုင်သေးဘူးဆက်ပြီးတော့6လတစ်ချိန်တက်တန်းတိုးမှုတွေဆက်ရှိနေဦးမယ်လို့ယူဆနေတယ်လို့ထပ်ယူတဲ့6လအတွင်းမှာလည်းတိုင်းပြည်ဒီငင်ရေးထက်စစ်ပောင်ပူကျဲလာနိုင်တယ်လို့ယူဆမှုတွေရှိပါတယ်။ဒီချိန်ထဲမှာပဲစစ်ကောင်းဆောင်ကတော့သူ့ရဲ့ရှင်သန်ရည်ရည်ရေးအတွက်ရွေးကောက်ပွဲကိုနိုင်ငံရေးထွက်ပေါက်အနေနဲ့ဆက်သုံးလာနိုင်တယ်လို့သုံးသပ်သူတွေလည်းရှိနေပါတယ်ခင်ဗျာ။